Welcome to the Voice of America in Burmese.
Mingala ba khya? VOA America တိုင်းရဲ့2019ခုနှစ်ဇူလိုင်လ2ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American Bureau of Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။တိုင်းဒိုမီတာ32 40 48ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတပြိုင်တည်းထဲနားဆင်နိုင်ပါခင်ဗျာ။ဒီနေ့တော့မှာဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်ရတတ်ပါ။ဒီမနေ့ခင်သတင်းတွေကိုမတင်ညီထိုင်တဲ့အတူကြီးညာပေးမှာပါ။အီရန်ကိုနျူကလ িয়ার လက်နက်ဘယ်တော့မှထုတ်ခွင့်ပေးမှာမဟုတ်ဘူးလို့အမေရိကန်ဘက်ကပြောကြားလိုက်ပါတယ်။ကမ္ဘာ UNESCO ရဲ့ကုလသမဂ္ဂရဲ့ UNESCO ရဲ့ကမ္ဘာရှင်းအမွေနဲ့ထိန်းသိမ်းကော်မတီကနောက်ထပ်ထိန်းသိမ်းရမယ့်အမွေနဲ့စင်တန်းမှာမြန်မာနိုင်ငံပကံအမကြီးကိုထည့်သွင်းဖို့စဉ်းစားနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုမြန်မာအစ်မအရာရှိအဖွဲ့တစ်ဖွဲ့ဆစ်လွတ်ဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါ။ကိုရဲမင်းထွန်
းဒီလိုထိတ်တန့်ရောက်သတင်းတွေအပြီးနားဆင်ရမယ့်သတင်းနာတစ်ခုထဲမှာတော့မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုကျူးလွန်မှုတွေအတွက်တာဝန်ခံမှုတာဝန်ဝင်ယူမှုရှိလာစေရန်စောင့်ကြည့်နေမှုနဲ့ပတ်သက်ပြီးကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကအခုလိုပြောခဲ့ပါတယ်
Access is really important because we need to reach the people on the ground which is quite difficult
ဒီတဲ့အသေးစိတ်နဲ့အတူမြန်မာအမြဲတမ်းကိုယ်စားလှယ်ဦးဟောက်တိုစွမ်းရဲ့တုံ့ပြန်ချက်နဲ့နိုင်ငံတော်သတင်းလာတွေအနေနဲ့ American သမ္မတ Trump နဲ့ Kim Jong Un တို့ရဲ့တွေ့ဆုံပွဲသတင်းလာတွေကိုလည်းနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့အင်္ဂါနေ့မနေ့ပဲနောက်ဆုံးရသတင်းအစီအစဉ်တွေကိုတော်ခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါလိမ့်မယ်ခင်ဗျာ
အီရန်နျူကလ িয়ার လက်နက်မထုတ်နိုင်အောင်ထိန်းချုပ်ဖို့အတွက် 2015 မှာနိုင်ငံတကာနဲ့ချုပ်ဆိုထားတဲ့သဘောတူညီချက်အရတင်းစီထားခွင့်ရှိတဲ့တန့်စင်ယူရေနီယမ်ကန့်သတ်ပမာဏထက်ကျော်လွန်ပြီးတော့တူထားရှိတယ်လို့အီရန်အစိုးရကကြေညာခဲ့ပြီးတဲ့နောက်မှာအီရန်ကဘရောမှနျူကလ িয়ার လက်နက်ထုတ်ခွင့်ပေးမှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်။အီရန်နေနဲ့ယူရေနီယမ်တန့်စင်ပမာဏကိုတတ်မှတ်ချက်တဲ့ပို့ပြီးတင်းစီမထားတဲ့ဘူးလို့အမေရိကန်သမ္မတအင်ဂျီကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ခဲ့တယ်လို့အမေရိကန်အစိုးရဟာအီရန်ပေါ်မှာဆက်ပြီးဖိအားပေးသွားမှာဖြစ်ကြောင်းလည်းပြောပါတယ်။အီရန်ခေါင်းဆောင်တွေသူတို့လုပ်ရကုန်မပြောင်းမချမ်းအမေရိကန်ကအီရန်အာဏာရှင်ပေါ်မှာအပြင်းထန်ဆုံးဖိအားတွေဆက်ပြီးပေးသွားမှာဖြစ်ကြောင်းလည်းသမ္မတအင်ဂျီကပြောပါတယ်။အီရန်ဟာကန့်သတ်ပမာဏဖြစ်တဲ့တန့်စင်ယူရေနီယမ်ကီလိုဂရမ်300ထက်ပိုပြီးသိမ်းဆည်းထားကြောင်းတနင်္လာနေ့အစောပိုင်းလောက်ကအီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇရစ်ကအီရန်အစိုးရအစိပ်ပိုင်းတစ်ခုဖြစ်တဲ့ ISN နဲ့သတင်းဌာနကိုပြောကြားခဲ့တာပါ။ကုလသမဂ္ဂအနုမြဆိုင်းရဆိုင်းရစောင့်ကြည့်အဖွဲ့ကလည်းအီရန်ဟာ2015သဘောတူညီချက်ပါကန့်သတ်ချက်တဲ့ကြော်လွန်ပြီးလက်ဝဲထားရှိကြောင်းတနင်္လာနေ့မှာအတည်ပြုပေးပါတယ်။နိုင်ငံခြားရေးဝန်ကြီးဇရစ်ကတော့သဘောတူညီချက်မှာပါဝင်တဲ့အဖွဲ့တစ်ဖွဲ့ကနှုတ်ထွက်သွားမယ်ဆိုရင်တုံ့ပြန်နိုင်ခွင့်ပြုထားတာကြောင့်သူတို့ရဲ့လုပ်ရဟာဒီသဘောတူညီချက်ကိုချိုးဖောက်ရမရောက်ဘူးလို့ပြောပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကလည်းအီရန်ရဲ့လုပ်ရဟာနျူကလ িয়ার လက်နက်ထုတ်ဖို့အရေးပါတဲ့ခြေလှမ်းချက်ဖြစ်နေတဲ့အတွက်ဥရောပနိုင်ငံတွေကအီရန်ပေါ်မှာဒဏ်ခတ်မှုတွေချဖို့တိုက်တွန်းခဲ့ပါတယ်။
ဟောင်ကောင်ကျွန်းမှာဆန္ဒပြသူတွေရဲ့လွန်ကျွန်းအချက်ဖတ်မှုနဲ့ဖြက်လို့ဖြက်စီးလုပ်ရက်တွေကြောင့်လူအများအပြားဆင်းမကောင်းဖြစ်ရတယ်လို့ပြဿနာပေါင်းစုံကြုံနေရတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကအင်ကာနီမှာပြောဆိုလိုက်ပါတယ်။ဥပဒေပြုရေးကောင်စီအဆောက်အုံတဲကိုအချိန်တိုလေးအတွင်းအတင်းဝင်ရောက်ခဲ့ကြတဲ့ဆန္ဒပြသူတွေကအလွန်ကျွံအချက်ဖက်ပြီးဖြက်စီးတာတွေကြောင့်လူပေါင်းများစွာကိုဝန်းနေတုံ့လုပ်ခဲ့ကြတာမြင်ခဲ့ရပြီးမြင်ခဲ့ရတယ်လို့အုပ်ချုပ်ရေးမှူးလမ်ကပြောဆိုတာပါ။ဒါကြောင့်အထူးပဲကန့်ကွက်ရှုတ်ချကြရမယ်လို့လည်းသူမကပြောပါတယ်။ဟောင်ကောင်ကျွန်းကို1998ခုနှစ်မှာကျုပ်ပြည်မကြီးထံပြန်လည်လွှဲပြောင်းခဲ့တဲ့နှစ်ပတ်လည်နေ့တင်းနှင်းလာနေ့မှာဟောင်ကောင်ဥပဒေပြုရေးကောင်စီအဆောက်အုံတဲကိုဆန္ဒပြသူတွေစီးနှင်းဝင်ရောက်ပြီးရုပ်ပုံတွေဖျက်ဆီးနိုင်ငံတွေကိုဆေးရင်နဲ့မှုတ်ခဲ့ကြတဲ့ဆန္ဒပြသူတွေကိုရဲကမျက်ရည်ဖုံးနဲ့ဖြိုခွဲခဲ့ပြီးတဲ့နောက်မှာဟောင်ကောင်အုပ်ချုပ်ရေးမှူးကအခုလိုပြောဆိုတာပါဟောင်ကောင်ကိုလွှဲပြောင်းပေးမှုနှစ်ပတ်လည်နေ့နဲ့တိုက်တိုက်ဆိုင်ဆိုင်ဆန္ဒပြပွဲတွေကတော့တရုတ်ပြည်မကြီးကိုတရားခံလွှဲပြောင်းပေးရေးခွင့်ပြုမဲ့အငင်းပွားပွဲဥပဒေချမ်းကြောင့်ပေါ်ပေါက်လာတာဖြစ်ပါတယ်
สุรานิยมอาญาตาสุอาเจ็บปอบปอดาบุตรสันนับญาบวยฤทธิ์แก่นอกซงตะนิงเนเนลุลุสันนับญาบวยมาเตซงอาตัวอเนซงเสร็จตะอู้ชินเนเลลุสุรังกะลาเลตะเรียนฤทธิ์มาพอปะบาเลจุงลารุงกะลุเตเปี่ยวชิเลเผ่คว้หมู่ปีตะนิงฤทธิ์เนกะปรมาซงเปลี่ยนเลปีสันนับญาแก่จาราบาตะนิงฤทธิ์เนกะคัดดงมือรากะลั้นมาฤทธิ์เนตะชาเนียฤทธิ์มาลุบ้องเต็งเนฉิสันนับญาแก่จาราผิปีดีสันนับญาบวยกูเยฤทธิ์กะเนยอยู่บ้องฤทธิ์เนเผ่คว้แก่ราบา Sudan Long Yui Tadriga, Ninjan Sasana Piadu, G Sinna Pirkata, Lekan Nazam, Shijone, Siana Benu in Nine, the Pikamuja, the Sunga Pota, Tawan Kantau Yu Mu Shitanello, American and Jaitana, Yashi Duga, Piyu Piobari, Surama Juna Tonsega, Katon, the Cham Yujima, Ninjan Sasana Piamuria, Ayata Sua Tia Boba Lai dress, Sudan Piduri Lulani Rago, Taupiani Relu Piobari, the Sunga Duri dress, Sikansima, Tawan Shirelu, Sana Piaduriga Piobari.
American Tamara Donald Trump Hamia Korea Miboma Batamazo Chi Chagede American Tamara Pi Tanigni Matamai went to Babi. Tabi met Titi Dresson Boy Pilapongaro Tuja Nibade. Tamina Korea Nanangan Jaka Semeson go American Tamara Trump Toyapo Dangoria Kunine season Nira Jabi Pipari. Tabi Mele American Tamara Trump Nemia Korea Council Kinjo Undo လူသိရှင်ကြပြောကြားချက်တွေအရာတော့တွေးဆုံဖို့သမ္မတထရန့်ရဲ့ကမ်းလှမ်းချက်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဘက်ကလက်ခံခဲ့တဲ့အချက်တွေကတော့အဲ့ဒီအချိန်ရောက်မှရုပ်တရက်ဖြစ်ပေါ်လာတာလို့ဆိုပါတယ်အခုလိုတွေးဆုံမှုနဲ့ပတ်သက်ပြီးတောင်ကိုရီးယားသမ္မတမွန်ဂျေအင်ကထရန့်ရဲ့ပြတ်သားလာတဲ့အရေးယူဆောင်ရွက်မှုကိုချီးကျူးလိုက်ပြီးအထူးသဖြင့်တောင်ကိုရီးယားလူမျိုးတွေအတွက်မျှော်လင့်
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA American တင်ကမနေ့ခင်းတင်တွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကလူခွင့်ရေးကိုအကြီးအကျယ်ချိုးဖောက်ကျူးလွန်မှုတွေအတွက်တာဝန်ခံတာဝန်ယူမှုရှိစေရေးအနီးကပ်စောင့်ကြည့်နေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Skrasner ဘုနာကတနင်္လာနေ့ကုလသမဂ္ဂအထွေထွေညီလာခံဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်။ဒါ့အပြင်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရင်မြန်မာဘက်ကဖြည့်ရှင်းဆောင်ရွက်မှုတွေဟာအလွန်နှေးကွေးကြောင်းနဲ့ဒုက္ခသည်တွေအတွက်အဓိကဖြည့်ရှင်းရမှာကလုံခြုံပြီးဆန္ဒလျောက်ဂုဏ်သိက္ခာရှိရှိပြန်လာရေးဖြစ်ပြီးတော့ပဋိပက္ခဖြစ်နေတဲ့နေရာရစီကိုကုလသမဂ္ဂအနေနဲ့တွားခွင့်ရဖို့ရည်ကြည်တယ်လို့ဆွေးနွေးပွဲမှာတင်ပြခဲ့ပါတယ်။ဘင်မြန်မာကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးဟောက်သူဆန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုမြန်မာအဆင့်မြင့်အရာရှိအဖွဲ့တစ်ဖွဲ့ဆေးလွတ်ဖို့ရှိတယ်လို့စီဝေးမှာပြောကြားခဲ့ပါတယ်။ဒါ့အပြင်ရိုဟင်ဂျာ 3,000 လောက်ဟာထိုင်နေပြန်ဖို့အတွက်ပန်ကြားထားတာဖြစ်ပြီးအဲ့ဒီထက်က 13,000 ကျော်အတွက်စီးစစ်ပြီးဖြစ်တဲ့အတွက်အချိန်မရွေးသူတို့ဟာထိုင်နေကိုပြန်နိုင်တယ်လို့ပြောကြားခဲ့တာပါ။
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာရဲ့ဇူလိုင်လ10ရက်နေ့ကနေ9ရက်နေ့အထိတရုတ်နိုင်ငံခီးစဉ်သွားရောက်နေတာနဲ့အတူမြန်မာနဲ့ရင်းနှီးတဲ့မိတ်ဆွေတရုတ်နိုင်ငံအနေနဲ့ရိုဟင်ဂျာပြည်ပခါကိုဖြည့်ဆည်းရေးမှာပိုပြီးအရေးပါတဲ့အခန့်ကဏ္ဍကနေပါဝင်လာဖို့ဘင်္ဂလားဒေ့ရှ်ဘက်ကမျှော်လင့်ထားပါတယ်။ဝန်ကြီးချုပ်ဟာစီနာရဲ့တရုတ်ခီးစဉ်အတွင်းရိုဟင်ဂျာကိစ္စကိုအလေးထားမှုရာရေးနဲ့တိုးတက်မှုတွေတွေ့ရဖို့မျှော်လင့်တဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီး AK Abdul Momen ကဝန်ကြီးဌာနမှလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြကြပါတယ်။ခီးစဉ်တွင်မှာတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတရုတ်သမ္မတရှီဂျင်ပင်ဝန်ကြီးချုပ်လိခတ်ချင်းနောက်တရုတ်အမျိုးသားပြည်သူ့လွတ်တော်ဥက္ကဋ္ဌဒုနယ်လည်းတွေ့ဆုံမှာပါ။တွေ့ဆုံဆွေးနွေးမှုတွေမှာတော့နှစ်နိုင်ငံရေးကိစ္စဒေတာရင်းနဲ့ကမ္ဘာရေးရာတို့ကိုဆွေးနွေးကြမှာဖြစ်တယ်လို့ရိုဟင်ဂျာတွေထိုင်နေပြန်ရေးလုပ်ငန်းစဉ်ကိုလည်းတရုတ်ခေါင်းဆောင်လေးနဲ့တွေ့ဆုံတာမှာအလေးထားဆွေးနွေးဖို့ရှိပါတယ်။
Kulatamaga, UNESCO, Gabashia, Munit, Tending, Comedy, Napta, Gabat, Tending, and Munit, Sendama, Yamananga, Bagamigo, Tetembo, Sensama, Pichau, Kulatamaga, Tanilanim, Atopia Mari, UNESCO, Paga, Gabat, Tending, and Munit, Sende, Tetun, and Niago, Yuchebo, Juna, Tonsegan, July Sayaniti, Azerbaijama, Chimpanide, Siwigani, Yamananga, Bagan, Laos, got playing off jazz, so called a Shion, Chaudi, Rishia, Lingo, Tetun, Sensani, Apsipari. Baganha, set the Yazugan, set down Yazuja, Bagan Kika, Dita, Zedi, Patorin, Potera Wada, Bodava, the Lego, Tansit, and Lupinia Lea, Muson Jewari, Dita Pipari.
Gavapana, ye chattene, Jumpuki, Lunger, Satum, Nikane, Sayano. Gavasi, why ye when Pioson G 20 in Hangani, ye see Widrika. Bobiro, two Juru Chaja, Shimla, Ulu, don't that Durika, Pioso, Nijabari.
အင်္ဂါနေ့မနေ့ပြန်နောက်ဆုံးရမြန်မာနိုင်ငံကဒရင်တွေကိုဒေါ်ကွန်မြူတက်နဲ့မှတ်သိကြည့်ထိုက်တို့ကပြောပြကြတာပါအခုတော့ဒရင်ဆောင်မတွေကိုစက်တိုက်တင်ပြပေးပါမယ်ပထမဆုံးအနေနဲ့မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုကျူးလွန်မှုတွေအတွက်တာဝန်ခံမှုတာဝန်ယူမှုပုံမှုရှိလာစေရေးအနိကဆောင်ကျင့်နေကြောင်းကုလသမဂ္ဂဒွေမှုကြီးရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်း ကုလသမဂ္ဂဒွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်နိုင်ရေးလိုအပ်နေတဲ့အခြေအနေတွေကိုမနေ့ကဆွေးနွေးပွဲမှာတင်ပြခဲ့တာပါမအင်ဂျင်နိုင်ကဆက်လက်တင်ပြမှာဖြစ်ပါခင်ဗျာ
ကုလသမဂ္ဂဒွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်တင်းရှာရနာဘူဂနာဟာဇူလိုင်လတည့်ရက်နေ့ကအထွေထွေနီလာခံမှာအစီအခံတင်ပြရမှာရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးမြန်မာဘက်ဖြေရှင်းဆောင်ရွက်မှုတွေအလွန်နှေးကွေးနေကြောင်းပြောဆိုခဲ့ပါတယ်ဒုက္ခသည်တွေအတွက်အဓိကဖြေရှင်းရေးမှာလုံခြုံရေးဆန္ဒအလျောက်ဂုဏ်သိက္ခာရှိရှိပြန်လာရေးဖြစ်ပြီးအဲ့ဒ Patipaka Pete Niarisi, Kula Tamagani, Toya Queen Yabu, Yeti Jang, Tuga Kulu, Sunipu, Mapiodawai.
Access is really important because we need to reach the people on the ground.
Patipaka Pete Niariga, Sibi Joka, the Rigo, Toya Kuni Nambu, Toya Queen Yabuga, Lun Yejiware. To the pin, Patipaka Pete Niariha, Alun Will and Niari Pete Dre, Anabindre Quim Beauty Pisse, Quim Beauty Pisse. ဒီနေရာတွေကိုသွားဖို့အလွန်ခက်ခဲပါတယ်မြန်မာနိုင်ငံဟာအစင်းရဲဆုံးနိုင်ငံဖြစ်နေတဲ့အတွက်လမ်းပန်းဆက်သွယ်ရေးအခြေခံစောက်အုပ်ဖွံ့ဖြိုးတိုးတက်မှုနည်းတဲ့အတွက်လည်းဒီလိုအခက်အခဲတွေရှိနေတာပါဒါပေမဲ့အာဏာပိုင်တွေဘက်ကလည်းအဲ့ဒီလိုသွားလာခွင့်ကျမတို့ကိုအကန့်အသတ်တွေလုပ်ထားပါတယ်ဒါကြောင့်လည်းမြန်မာအစိုးရကိုအရေးတကြီးတိုက်တွန်းထားသလိုအမြဲတမ်းလည်းကျမတို့တောင်းဆိုနေတာကတိ Christine Sharana Buganaga Akulu Pyopyabare.
I have discussions with the army, Tatmadaw, especially with the commander.
Tamro Nejama Sunwigare. Kawai Uzijo Bojo Muji Apawin, Kachema Shide, Nyao Pine Tain Sitanajo Taimune, Yakai Sitri Mashide, and Nao Pine Tain Sitanajo Taimurine, Jama Trison Sunwigare. Throw Tonya Longo, Jama Taitongeraga, Ludajan Sana Mukuni Bezurigo, Twakwin Pubo Pyabare.
Mount Okere, Nemasa, Lumiozu, like Shinle Peshamu, Lumiodon Tapiamu, Sarari, Julongere, Sure, Swejadri, Dwe, Tawishi Durigo, Songza, Ye, Pipinai, Kesayanapatalu, Kula, two Kuzlega, Balu Pubon, Sangre, Nidale Sure, Uyopa, Tamaga, Kuzle, Migunguro.
On the question about accountability, I had many.
Tawinyumu, Tawinkamu, so that Megone Patayin, a soyane twist on Sunu Muri, Miyaji Shigavari, Dilo Sunu Yama, Pimu Julon Gedurego, Ye Yuna Yiha, Tayamia Damune, Pianle Yinjasi Ye Tre, Alone Yeji Resuratama, and never a lepe be of Yogavari.
Nemasitane Longjong Yeta Puerie. Julo Muri Nepatalu, Nimanangama, Kurai Presitare, Nanganaga, Dandaman, Naupawine, Lulette Sosan Sisi, Preshidalu, Lukui Gansiga, Ate Presitare, Nimanangan Saya, Lulette Sosan Sisi, Mujandia, Apuele, Shinijao, Dugab Yovare, Dabi, Eri Sosan Sisi, Puerine, Dunine, Mapia Suni Muri Shinijale, Christine Sharina Buganaga, Yovare.
I will continue to also have contact with
the Apuelo Nejamasa Biro, a subway loaning Mava. Now be Yamanangama, Tawin Kamu, Tawin Yumu Shilaye, a Pishi Rego, Ye Yubo, Jamaruga, Nika, Santi, Tama, Chapare.
A Kulu Kula Tamaga, Dreamu Joye, Yamananga Saya, a two gozle, Christine Sharina Buganani, a Sin Cantim Jamuha, Tauladaji, a Tweetwe Nila Gama, a Sin Cantim Jayame Sure, Gula Damaga, Tweetwe Nila Gaye, Natong Sashim, Nima Yi Song Tete Yap Tibi, Nibi Roma, Tu Yong Pungi, now Tamazon Chi, Tweetwe Nila Gama, Tu Yem Nimanang and Dream Song Yamuri Nepatalu, Christine Sharina Buganaga, a Sin Cantim Jagera Tibarish.
Kula Damaga, Dreamujoya, two goes a layer, a Gulu Timpiajan Patalu. Kuladamaga Sayam Yama, Miran Kozleta Maji, U how to swan ye amingo, my Indianga, Mimia Yama, Duga Agulu, Sa, Pio Babare.
In order to love him, Mamma, it will be your and relieve him at the Dashibare. Anija delay, Biodalu, you know, lonely round, let him at the Rale, Now do I, Diga, Nimon Tubiara, Jaluru, Kakeri, she need a Kake, Nyai, she did out of the Wopa Pulure. Any Kakeri go, Dijariani Biro, Suyani Biro. ကောင်းဆုံးဖြစ်အောင်ကြိုးစားနေတယ်ဆိုတဲ့ဟာဒီဟာတို့သူပြောသွားတယ်တစ်ဖက်ကလည်းပဲဟိုအနေကျဆိုတာကတော့ကျွန်တော်တို့ဆက်ပြီးလှုပ်ဆောင်ရမယ့်ဟာလေအများကြီးရှိတယ်ဒါတွေလည်းသူပြောတာပေါ့လေဆိုတော့အဓိကအနှစ်အချင်းပြောမယ်ဆိုလို့ရှင်တော့ဒီဝိဆိုင်ရာဟိုနိုင်ငံတကာတိုင်ဝမ်နေပြီးတော့ဝိုင်းဝန်းအပြုတ်ဘောနဲ့ဝိုင်းဝန်းကူညီဟလာဟိုပံ့ပိုးပြီးတော့ပြဿနာဖြေရှင်းဖို့ဆို ပါရီစီစဉ်ထားတဲ့ပါရီလောက်ထားတဲ့သူတင်တိထိုက်တဲ့ဟာတွေပေါ့လာပြောပြပါဆိုတော့ကျွန်တော်ဘက်ကလည်းအဲ့လိုဟာလေးတခုတော့လုပ်ဖို့ဆိုပြီးတော့ကျွန်တော်စဉ်းစားထားတာရှိတယ်ပေါ့ဗျာစဉ်းစားထားတာရှိတယ်ဆိုတော့ကျွန်တော်တို့ join working group
ကလည်းရှိတယ်ကျွန်တော်လုပ်မယ်ဆိုတဲ့သဘောပေါ့သူတို့ရှင်းပြပြီးတော့လာလိုင်းကျွန်တော်ဘာပြင်ဆင်ထားတာရှိတယ်ဘာလုပ်ထားတယ်ဆိုတဲ့ဟာတွေကိုလည်းပြောပြလို့ရတာပေါ့အဲ့ဒီသဘောပါပဲဟုတ်ကဲ့ UN ဘက်ကထောက်ပြထားတဲ့အထဲမှာဒီဒုက္ခသည်တွေပြန်လာရေးမြန်မာဘက်မှာမူတည်နေတဲ့အချက်ကဒီဒုက္ခသည်တွေတဲ့လုံခြုံစိတ်ချရဲ့နေရာမရှိသေးဘူးဆိုပြီးထောက်ပြနေရနေခုအေအေဒီရခိုင်လက်န
ဒါတော့သူတို့ပြောတာသူတို့ကအကြောင်းတော့တခုပြီးတခုတော့ရှာနေတာပေါ့နော်ဟိုတော့အေးနဲ့မဖြစ်ခင်ကတည်းကဟိုကသူတို့ကအကြောင်းပြနေတာပေါ့ဆင်းသက်မဖြစ်ဘူးဆိုပြီးတော့သူကတော့အေးနဲ့ဖြစ်တဲ့ကိစ္စဖြစ်လာတဲ့ခါကျပြပြန်တော့တခုတိုးတာပေါ့လေအမှန်တော့ဟိုအကြောင်းကတော့ပြောပြီးတော့ဟိုပြနေတာပေါ့နော်အဲ့တော့ဟိုဒီဥစ္စာတော့ထွေထူးတော့ပြောခြင်းဘူးဒီအေးနဲ့ဖြစ်တဲ့ကိစ္စလည်းဒါလည် through Malara or the Pine, no, and that the Pine. Oh, good, I don't know. In a city, the about the very Gisa or the Tunule, Puluma, Matana, and Gisa, Webson, and Gisa. You saw a little Bama Dolumia, listening, we don't have boys of your resolution in the Chalo Yaragisa.
ဒီဘင်္ဂလားဒေ့ရှ်အစိုးရကအခုတရုတ်ကိုသူတို့ချစ်ကန်နေတဲ့ကိစ္စပေါ့နော်မြန်မာကိုပရက်ရှာပေးဖို့ဒီဒုက္ခတွေပြန်ခေါ်ရေးကိစ္စအခုဆိုရင်ရှေ့ခါစီနာကဒီတရုတ်နိုင်ငံကိုသွားပြီပေါ့လေးရက်ခီးစဉ်ဒီပေါ်မှာအတမကြီးအဲ့ဒါဘယ်လိုမြင်လဲရှင်
ဖြစ်ဖြစ်ပြောရင်တော့ဗျာ ကျွန်တော်တို့နေနိုင်ငံတွေ့ဆုံပြီးတော့သဘောတူညီထားတယ်ဒီကိစ္စကိုဒီဟာလာတော့ကတဲ့ကိစ္စဟာလာဟိုဘက်ကိုထွက်ပြီးတင်းဆောင်ပြီးနေရဆွနေတဲ့ကိစ္စကိုကျွန်တော်ဖြေရှင်းဖို့နေနိုင်ငံဆောင်ရွက်ရမယ်ဆိုတာကျွန်တော်သဘောတူညီထားချက်လက်ရှိပြီးပြီးလက်မှတ်လက်ထိုးထားပြီးပြီကျွန်တော်တို့လုပ်ဆရာရှိတဲ့အဖွဲ့အစည်းတွေလည်းကျွန်တော်တို့ကဟာလာလုပ်ထားပြီးပြီဒီဟာကိုကျွန်တော်အောင်မြင်အော
ပြောနေတဲ့အပြင်ကိုဟာလာမြန်မာနဲ့နိုင်ငံသဘောတူချုပ်ဆိုထားတဲ့အားတွေဟာအလုပ်မဖြစ်ဘူးအဲ့ဒီတော့ UN ဝင်ရမယ်လူမျိုးကောင်စီဝင်ရမယ် ICC ဝင်ရမယ် ICJ ဝင်ရမယ်ဆိုတဲ့အချိုးနဲ့တော့ဒီလိုအားတွေကအလုပ်မဖြစ်ဘူးလေတမ်မချီဦးဟောက်တို့စွမ်းကသူရဲ့အမြင်ကိုဗီအိုကိုပြောပြသွားခဲ့တာပါမြန်မာနိုင်ငံဆိုင်ရာသတင်းဘုတ်ကိုဆက်လက်နားဆင်ရပါဦးမယ် ရိုဟင်ဂျာရဲနဲ့ပတ်သက်ပြီးနိုင်ငံတကာတရားဥပဒေနဲ့အညီအရေးယူနိုင်ဖို့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့အာရဂျီနာမှုရှိတယ်လို့အာမေရဇာတွေလည်းရှိတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရဲ့အထူးကိုယ်စားလှယ်ရန်ဟီလီကပြောပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့50ကြိမ်မြောက်ပုံမှန်အစည်းအဝေးပြင်ပတီးကြားဆွေးနွေးပွ
Yamaka Lokun Yekansi Nila Kampin Bama Yamayina Patabi Physicians for Human Rights Apwega Tenila Nema Dita Sunubwe Jimpa Bari Yamaning Andrin Lunesuri Abo Nanganga Tokban Bitade a Jampamu Muizu Sure Kansine Jimpade D Sunubwe Guro Yamaninga Saya Gula Tamaka Lokun Ye Tukuzile Miss Yahili Le Teyao Kebari Rohingya Yine Patabi Nangadakaya Samyue Chetiku Duga Akulu Taupya Pyo Subari.
The current initiative by OIC, spearheaded by Samyue.
Islamic Bubang Samyue Ye Pwe OIC Ga Rohingya Yego ICJ Nangadaka Deya Kongyongo Lwe Piang Nang Ye Akhu Lo Sao Nere Apo Maro Aya Jena Mi Bare. Tapi mac lontong ini kau sih ni nene, ni mana nengangu ICC nengangaga yazuwe mukhong yang temeh lala garo mati jawau. Taka ro ayaz yam si wau. Bangladesh bagu Rohingyari aten arma mountu kaya le kesagu ICC nengangaga yazuwe mukhong yang baga baru lontai mle suragu ati cha sangyan ni le apa maro ayaz jenis ya kau mare.
Bicara ni tahu sekolah kuneka, sekarang ini ro Muslim miasu ni tanya di tadi ma. အကျန်းဖတ်မှုတွေကြောင့်တိနေချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရတာပါဒီလိုတွေထားနေပြန်ရေးလုပ်ငန်းစဉ်ကလည်းအခုချိန်ထိအကောင့်အထည်မပေါ်သေးပါဘူးရိုဟင်ဂျာတိနေချီထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကိုအရေးယူနိုင်ရေးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်
Miss Yahili
ga akulu taito mare. Independence Investigative Magazine IIM nyamya sanzan phit la bo twe taitwon pe de lo ba de. Jamaru ma yan bon ngwe a mya ji ya tha bi phit ba de. Da ba me kula tamaga ye snit ga a yan hne kwe lwin ma de. စုံစမ်းရေးရန်ရကမလဲပနိုင်သေးပါဘူးကျမတို့ဘက်ကတော့တာဝန်ရှိသူတွေကိုတရားဥပဒေအရပြစ်ပေးနိုင်ဖို့အမှုဖွင့်နိုင်ဖို့ဆောင်ရွက်စရာအားလုံးပြီးစီးသွားပါပြီကျမအနေနဲ့ကတော့တခြားတိုးတက်မှုတစ်ခုကိုလည်းတွေ့ကြပါတယ်အဲဒါကတော့လူမျိုးတုံးတတ်ချက်မှုလူသားမျိုးနွယ်ပေါ်
Transitional Justice ဖြစ်ပါတယ်ပြစ်မှုကျူးလွန်သူအလုံးအတွက်အရေးယူဆောင်ရွက်စရာတချို့လည်းရှိပါသေးတယ်ရှင်ဆွစ်ဇာလန်ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံအတွင်းမြမလူ့ခွင့်ရေးချိုးဖောက်မှုပြည်ထောင်ကင်းလွတ်တသက်ခွင့်နဲ့စီးပွားရေးကိုစစ်တပ်ပုံစံသွင်းခြင်းဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့မြမအရေးတင်းနှံနေကတည်တံ့ဆွေးနွေးပွဲမှာလည်း မြန်မာဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီပါဝင်ဆွေးနွေးခဲ့ပါတယ်။ရိုဟင်ဂျာရီအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေကလူမျိုးတုံးသွားစေဖို့ထည်ရည်ရွယ်ဆောင်ရွက်ခဲ့ကြတယ်လို့ကုလသမဂ္ဂအချက်လက်ရှာဖွဲ့ကပြောဆိုထားပြီးမြန်မာကာကွယ်ရေးဦးစီးချုပ်အပါအဝင်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေတွင်ရေးယူဖို့လည်းတိုက်တွန်းနေတာဖြစ်ပါတယ်။ မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတောင်လက်တင်မခံပါဘူး။ဒါအပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထုကိုစလဲရန်ဟီလီကိုပြည်ဝင်ခွင့်ပိတ်ထားသလိုကုလသမဂ္ဂရဲ့လွတ်လပ်တဲ့အချက်လက်ရှာအဖွဲ့ဟာလည်းတစ်ဖက်ဆောင်းနဲ့ပတ်လိုက်တယ်ဆိုပြီးမြန်မာအစိုးရဘက်ကအတိအမှတ်မပြုပါဘူးရှင
်။မှတ်သိထိုက်တင်ပြတော့ကြတာပါ။ဆက်လက်ပြီးထိတ်တန့်ရောက်နိုင်ရတဲ့သတင်းတပုတ်ကိုနားဆင်ရပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့တနင်္ဂနွေနေ့ကတတိယကြိမ်တွေ့ဆုံမှုကိုကုလသမဂ္ဂတွေ့ရမှုချုပ်အန်တိုနီယိုဂူတာရက်စ်ကကြေညာလိုက်ပါတယ်။သူ့လိုကြေညာသူတွေရှိနေပေမဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကတိတိကျကျလှုံ့ဆော်တာဘာတစ်ခုမှမရှိသေးချိန်မှာသမ္မတထရမ့်ကဘက်ကလိုအပ်တာထက်ပိုအလေးပေးတဲ့သဘောဖြစ်နေတဲ့အတွက်စစ်မှန်တဲ့တန်တမာရေးနည်းကိုသုံးဖို့လိုတယ်လို့ဝေဖန်သူတွေလည်းရှိနေပါတယ်။အပြည့်အစုံကိုဒေါ်ခင်မျိုးသက်ကပြောပြပေးပါပါခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတနင်္လာနေ့ကကိုရီးယားနိုင်ငံသားကစစ်မဲ့ဆုံးကိုဖျက်ပြီးပေါင်မွန်ထွန်းနယ်စပ်မြို့ကလေးမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံခဲ့တာပါဒီတွေ့ဆုံမှုဟာမိနစ်50လောက်ကြာနေခဲ့တာဖြစ်ပြီးအခုလိုတွေ့ဆုံပြီးမှတော့သူတို့ဟာအလို့သဘောအဆင့်ဆွေးနွေးပွဲတွေပြန်ပြီးဆက်ရည်အတွက်ကိုယ်စားလှယ်အဖွဲ့တွေဖွဲ့ဖို့သဘောတူခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်အခုလိုတွေ့ဆုံမှုနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကကြေညာလိုက်ကြောင်းအတွင်းမှုချုပ်ရုံးပြောခွင့်ရစတီဗန်ဒူဂျာရစ်ကတနင်္လာနေ့နယူးယောက်သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
The Secretary General welcomed the meeting in Panmunjom involving the leaders of the Democratic People's Republic of Korea, the Republic of Korea, and the United States.
Panmunjom မြို့လေးမှာမြောက်ကိုရီးယားတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုနိုင်ငံတွေကခေါင်းဆောင်တွေပါဝင်တဲ့တွေ့ဆုံပွဲကိုတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကကြိုဆိုပါတယ်သူသဖြင့်မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ကြားအလို့သဘောအဆင့်ဆွေးနွေးပွဲတွေပြန်လည်စတင်တော့မယ်ဆိုတဲ့ကြေညာချက်ကိုကြိုဆိုပါတယ်ကိုရီးယားကျွမ်းကျင်ဒေသမှာနျူကလ িয়ার လက်နက်အပီးတိုင်ဖျက်သိမ်းရေးနဲ့လုံခြုံရေးဖြင့်ရေရှည်ငြိမ်းချမ်းရေးရဖို့ပါရည်ရွယ်ပြီးဆက်ဆံရေးအသစ်ထူထောင်ဖို့သက်ဆိုင်ရာအဖွဲ့တွေရဲ့ဆက်လက်ကြိုးပမ်းမှုတွေကိုအတွင်းမှုချုပ်ကအပြည့်အဝထောက်ခံပါတယ်
။ခေါင်းဆောင်နှုတ်ရဲ့တွေ့ဆုံပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကင်ကအခုလိုတွေ့ဆုံရတာအတွက်ဝမ်းသာကြောင်းပြောခဲ့တယ်လို့သမ္မတထရမ့်ကလည်းနောက်ထပ်တစ်ခါတွေ့ဆုံဖို့အတွက်အမေရိကန်ပြည်ထောင်စုကိုလာဖို့ပါကင်ကိုဖိတ်ခေါ်ခဲ့တာပါ။ဒါအပြင်မကြခင်သတင်းပတ်တွေအတွင်းမှာလည်းသူတို့နှစ်ဦးထပ်ပြီးတွေ့ဆုံမှာဖြစ်ပြီးဆွေးနွေးပွဲလုပ်ငန်းစဉ်ပြန်ပြီးဆက်ရောမှာဖြစ်ကြောင်းလည်းပြောပါတယ်။ဒါပေမဲ့ဒီလုပ်ငန်းစဉ်ကအမြန်လုပ်ဖို့မဟုတ်ဘဲအားလုံးပြည့်စုံတဲ့ကောင်းမွန်တဲ့သဘောတူညီချက်ဖြစ်ဖို့သူတို့နှစ်ဖက်စလုံးကတကယ်လိုလားတယ်လို့လည်းသမ္မတထရမ့်ကပြောကြားခဲ့တာပါ။ဒီတွေ့ဆုံမှုကိုပိုယဟန်မင်းကြီးဖရန်စစ်ကလည်းကြိုဆိုလိုက်ပြီးဒါဟာကမ္ဘာငြိမ်းချမ်းရေးအတွက်ခြေလှမ်းပြက်ဖြစ်လာဖို့မျှော်လင့်ကြောင်းအခုလိုပြောပါတယ်။
နယ်လူ့စီမံရေးတွေတနင်္ဂနွေနေ့ကကိုရီးယားမှာတွေ့လိုက်ရတဲ့ဖြစ်ရဟာတွေ့ဆုံဆွေးနွေးခြင်းရဲ့ကောင်းမွန်တဲ့တရားဥပဒေခုဖြစ်ပါတယ်။ပါဝင်သူတွေအားလုံးကိုကျွန်တော်လေးစားဥညွတ်ပါတယ်။ကိုရီးယားကျွန်းဆက်အတွက်တာမကပဲကမ္ဘာကြီးတစ်ခုလုံးရဲ့ငြိမ်းချမ်းရေးကိုတည်ဆောက်တဲ့ခြေလှမ်းတလမ်းဖြစ်ပါစေလို့လည်းဆုတောင်းပါတယ်
။အင်းကြီးချင်းမြောက်ကိုရီးယားဘက်ကနျူကလ িয়ার ဆန်းသတ်မှုတွေကြောင့်တောင်ကိုရီးယားနိုင်ငံတွင်နေထိုင်သူအတော်များများအတွက်တော့ဘဝတစ်လျှောက်လုံးလိုလိုစိုးရိမ်ပူပန်မှုတွေနဲ့နေလာကြရတာကြောင့်အခုလိုငြိမ်းချမ်းရေးစီဥတည်တဲ့လှုပ်ရကြောင့်ပြောင်းလဲချက်တွေတိုးလာစေတာပါဒါပေမဲ့အခုလိုတွေ့ဆုံမှုဟာအနှစ်သာရမပါတဲ့အပေါ်ယံတွေ့ဆုံမှုတက်တက်ပဲဖြစ်တယ်လို့သုံးသပ်သူတွေရှိတယ်လို့မြောက်ကိုရီးယားဘက်ကသူတို့ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတိတိကျကျလှုပ်ဆောင်တာဘာတစ်ခုမှမရှိသေးချိန်မှာတမရထရမ့်ဘက်ကလိုရာထက်ပိုပြီးအလေးပေးတဲ့သဘောဖြစ်နေတယ်လို့မြင်နေသူလည်းရှိပါတယ်အမေရိကန်ပြည်ထောင်စုရဲ့2020ရွေးကောက်ပွဲမှာတမရလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်တဲ့တတိပုဂ္ဂလကိုယ်စားလှယ်ဘာနီဆန်ဒါစ်ကတော့အမေရိကန်ဟာစစ်မှန်တဲ့တန်တမာရေးနည်းလမ်းကိုသုံးဖို့လိုအပ်နေတယ်လို့ပြောပါတယ်
။ I have no problem with him sitting down with Kim Jong-un in North Korea.
ကင်ဂျွန်နဲ့မြောက်ကိုရီးယားမှာပဲတွေ့တွေ့တခြားဘယ်နေရာမှာပဲတွေ့တွေ့ကျွန်တော်တို့ပြဿနာမရှိပါဘူး။ဒါပေမဲ့လည်းဓာတ်ပုံရိုက်ခံမှုတက်တက်တော့ကျွန်တော်မတွေ့ချင်ပါဘူး။တကဘာလုံးမီဒီယာတွေအဲ့ဒီပေါ်အယုံဆိုင်နေကြပြီမဲ့မနေ့ပြန်ဘာဖြစ်မဲ့နောက်တစ်နေ့ဘာဖြစ်မလဲဆိုတာဘယ်သူမှသေချာမသိပါဘူး
။သမ္မတထရမ့်နဲ့ကင်တို့ရဲ့အခုတွေ့ဆုံပွဲဟာတက်ပြတ်အချိန်မြောက်ဖြစ်ပါလေ။မနစ်ကဂျွန်လာမှာစင်ကာပူမှာပထမဆုံးတွေ့ဆုံခဲ့ပြီးဖေဗရီမှာတော့ဗီယက်နမ်မှာတွေ့ဆုံခဲ့တာဖြစ်ပါတယ်။အခုတနင်္ဂနွေနေ့တွေ့ဆုံပွဲကနေတိုးတက်မှုဘယ်လောက်ရခဲ့လဲဆိုတော့တဲတဲကွယ်ကွယ်မသိရသေးပါဘူး။ဒါပေမဲ့မြောက်ကိုရီးယားကိုအမေရိကန်သမ္မတဖြစ်တဲ့ပထမဆုံးတွားရောက်ခဲ့တဲ့သမ္မတထရမ့်ကတော့မကြခင်မှာပဲအမေရိကန်နဲ့မြောက်ကိုရီးယားကြားနျူကလ িয়ার ဆင်နွေးစကဝိုင်းကိုပြန်ပြီးစတင်တော့မယ်လို့ပြောကြားခဲ့တာပါ။
ဒီဝေမြန်မာ
ပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါတော့ရရှိမြတ်ခင်ဗျာ American Beat on Sue Mute of Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ2ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190တို့ကနေမနက်9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဆက်လက်နားဆင်ရမယ့်အစီအစဉ်တွေကအပတ်စဉ်စီးပွားရေးအစီအစဉ်တွေမှာတော့
ဒီကတော့ငကိုတွေကတော့သူကဟိုဟာ import အခွန်တော့ရှိသေးတာဒါပေမဲ့အခုကသူကလုံးလုံးကိုပိတ်ချပလိုက်တာ
တရုတ်မြန်မာမူဆယ်နယ်စပ်ကုန်သွယ်ရေးကိစ္စနာနသီးတွေတရုတ်ဘက်ကအဝေရပ်သွားတာကြောင့်နာနသီးပေါ်ချိန်မှာဈေးကွက်ပြောင်းနေတဲ့အကြောင်းနားဆင်ကြရမှာပါဒီအစီအစဉ်ပြင်ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောင်းထုတ်ချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သုတဆုံလွင်အမေရိကန်တခွင်ကိုလည်းမကြာခင်နားဆင်ကြရပါပါဒီအစီအစဉ်တွေမှာမှအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားကြတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်မရှိရဲ့အာပေါ်မပြတ်မခွာညုံနဲ့အတူကောက်နှုတ်တင်ပြထားတာကိုနားဆင်နိုင်ကြပြီခင်ဗျာဇူလိုင်လ1ရက်နေ့ eurasiareview.com မှာရေးသားထားတဲ့စာရေးသူဒေါက်တာ S. Chandra Sekaram ရေးသားထားတဲ့မြန်မာနိုင်ငံလက်ရှိဖြစ်ပေါ်တိုးတက်မှုသုံးသပ်ချက်ဆိုတဲ့ဆောင်မကနေကောက်နှုတ်တင်ပြလိုက်ပါတယ်စာရေးသူကမြန်မာစစ်တပ်ကတဖက်သက်အပြစ်ခတ်ရဆဲထားတဲ့ကိစ္စနဲ့ရခိုင်ပြည်ပကမြေဆုံစီမံကိန်းပြန်လည်ရှင်းတမ်းရေးတရုတ်ရဲ့ကျိုးပန့်ချက်နဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစင်နာရဲ့တရုတ်နိုင်ငံခီးစဉ်နဲ့ရိုဟင်ဂျာအရေးကိစ္စဆိုပြီးအပိုင်းသုံးပိုင်းခွဲရေးသားထားပါတယ်။ပထမပိုင်းမှာတမတော်ကတဖက်သက်အပြစ်ရထားတယ်ဆိုတဲ့နေမည်အတွင်းမြောက်ပိုင်းမဟာမိတ်အဖွဲ့ဝင် TNL တပ်နဲ့တမတော်ကြားဇွန်လ22ရက်နေ့ကကောက်ခံမျိုးနာကရွာဒီမှာတိုက်ပွဲဖြစ်ခဲ့ရမှာလူတော်တော်များများဆက်ဆောင်ထပ်ပြေးခဲ့ရအကြောင်းရခိုင်ပြည်နယ်တွင်တိုက်ပွဲတွေရော့ကျသွားပြီးမြေပရိပကအဆုံးသတ်မဲ့လက္ခဏာမတွေ့ရသေးကြောင်းရေးသားထားပါတယ်။ကချင်ပြည်နယ်အတွင်းမြစ်ဆုံဆဲစီမံကိန်းပြန်လည်စတင်ရေးအတွက်တရုတ်ကိုယ်စားလှယ်အဖွဲ့ဟာကချင်ပြည်နယ်ပါလီမန်ကိုတွားရောက်ခဲ့ပါတယ်။သူတို့နဲ့အတူပြင်သစ်ပညာရှင်အဖွဲ့ကိုလည်းခေါ်ယူသွားခဲ့ပြီးဒီမြစ်ဆုံဆဲဟာငလင်ကျောနဲ့ဝေးပြီးဆဲပြိုမာကိုမစိုးရင်ရကြောင်းနဲ့ဇီဝမျိုးကွဲတွေဆုံးရှုံးမှုရှိမှာမဟုတ်ကြောင်းအာမခံခဲ့တယ်လို့ပြောပါတယ်။ကချင်ပါလီမန်ကတော့ဒါကိုယုံကြည်ဖို့လမ်းစာမရှိဘူးလို့လည်းရေးသားထားပါတယ်။တတိယပိုင်းမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်ရှိခ်ဟာစီနာဟာတရုတ်နိုင်ငံဒါလီယာမြို့မှာကျင်းပမယ့်ကမ္ဘာစီးပွားရေးဖိုရမ်ကိုတက်ရောက်ဖို့တွားရောက်နေကြောင်းဇူလိုင်၄ရက်နေ့ငါးရက်နေ့တွေမှာတရုတ်သမ္မတရှီဂျင်ပင်းနဲ့ရိုဂျာနေရပြန်ရေးကိစ္စတရုတ်နိုင်ငံကမြန်မာနိုင်ငံကိုတိုက်တွန်းဖို့ကိုဆွေးနွေးဖို့ရှိကြောင်းရေးသားထားပါရခင်ဗျာ
ဇွန်လ29ရက်နေ့စောနဲ့ economictimes.indiatimes.com မှာစာပါရှင်ပရာဗင်ကယ်လီတာကရေးသားထားတဲ့အစောတုန်းကတော့တနတ်တွေအခုတော့ရွှေတွေမြန်မာဘက်ကမှောင်ခိုဝင်နေတာဟာအိန္ဒိယအတွက်စိုးရိမ်ကြပါဆိုတဲ့စာပါကနေကောက်နှုတ်တင်ပြပါမယ်အိန္ဒိယနိုင်ငံမြောက်ပိုင်းအိန္ဒိယမြန်မာနယ်စပ်မှာလက်နက်မှောင်ခိုလုပ်ငန်းတော်တော်ကြီးထွားခဲ့ပြီပဲအခုတော့ရွှေကနေရာဝင်ယူနေပါပြီဆိုပြီးစောင်းပါကိုအစာချီထားပါတယ်တနိုင်ငံနယ်စပ်မှာလက်နက်မှောင်ခိုလမ်းကြောင်းနဲ့တည်ယူသူတွေရှိနှင်ပြည်သားဖြစ်ကြောင်းအိန္ဒိယနိုင်ငံမြောက်ပိုင်းလက်နက်ကိုင်တပ်ဖွဲ့တွေလက်နက်ချပြီးနောက်ပိုင်းမှာ AK-47 လက်နက်အစားရွှေအများအပြားအိန္ဒိယအတွင်မှောင်ခိုဝင်လာနေကြောင်းဆိုပါတယ်ရွှေတွေဟာ166ဂရမ်အလေးချိန်ရှိတဲ့ဘစ်ကစ်ပုံစံနဲ့အိန္ဒိယအတွင်ဝင်နေတာဖြစ်ပြီးကချင်နဲ့ကရင်ပြည်နယ်မန္တလေးစကိုင်းပဲခူးနဲ့တနင်္သာရီတိုင်းဒေသကြီးတွေဟာမူရင်းဒေသတွေဖြစ်တဲ့အကြောင်းရေးသားထားပါတယ်မြန်မာဘက်ကမှောင်ခိုရွှေတွေဟာမိုးရေကတဆင်ပထမဆုံးအင်ဖာကိုရောက်ကြောင်းအဲဒီကမှတဆင်ကုန်းလန်းနဲ့အာတန်ပြည်နယ်အတွင်ဖြတ်ကျော်ပြီးနောက်တဆင်ယထားနဲ့လေကြောင်းလန်းတွေကနေကလကတာဒါမှမဟုတ်နယူးဒေလီမြို့တွေကိုရောက်ကြောင်းအဲ့ဒီမျိုးတွေကမှတဆင့်အိန္ဒိယတနိုင်ငံလုံးကိုရောက်ပြီးမှောင်ခိုရွှေတွေဟာအရည်သွေးကောင်းမွန်ပြီး 99.86 ရာခိုင်နှုန်းအထိတန့်စင်မှုရှိတယ်လို့ဆိုပါတယ် 2019နဲ့2018ခုနှစ်တွေမှာအိန္ဒိယအကောက်ခွန်ဌာနကသိမ်းဆည်းရမိတဲ့ရွှေ3233ကီလိုဂရမ်ရှိလို့အိန္ဒိယတနိုင်ငံလုံးရဲ့မှောင်ခိုကုန်သွယ်ရေးရဲ့900ခိုင်နှုန်းနဲ့1000ခိုင်နှုန်းအတွင်းရှိပါတယ်။ဒီလိုရွှေမှောင်ခိုလုပ်ငန်းကြီးထွားလာတာအကြောင်းသုံးချက်ရှိကြောင်းပထမအချက်ကမြမရွှေဟာဈေးပေါ်ရာမှာရူပီ400-500လောက်သက်သာကြောင်းဒုတိယအချက်ကအိန္ဒိယရဲ့သွင်းကုန်ကွန်1000ခိုင်နှုန်းမြင့်မားသလိုစားသုံးသူဘက်ကကုန်စည်နဲ့ဝန်ဆောင်မှုကွန်300ခိုင်နှုန်းလဲပေးရကြောင်းနောက်ဆုံးအချက်ကမြန်မာနိုင်ငံဘက်ကရွှေတုံးတက်တက်နဲ့ကုန်သွယ်ခွင့်မပြုကြောင်းဖော်ပြထားပါတယ်။မြန်မာအိန္ဒိယနယ်စပ်က1643မိုင်လောက်ရှိတာမှာတမူမိုရီအင်ဖာလမ်းကြောင်းမှာအဆောင်ရှောက်မရှိပဲအရောက်ပေါက်ခက်တဲ့လမ်းကြောင်းတော်တော်ရှိလို့တရားမဝင်ရောတရားဝင်ကုန်သွယ်ဖို့လူကြိုက်များတဲ့နယ်မြေဖြစ်ကြောင်းတမူနဲ့မိုရီကြားစစ်ဆေးရေးဂိတ်ပေါင်း30ရှိနေပေမဲ့မှောင်ခိုသမားတွေကဒီလမ်းကြောင်းကိုပိုသဘောကျကြောင်းဆိုပါတယ်။အိန္ဒိယအစိုးရရဲ့အရှေ့တောင်အာရှနိုင်ငံတွေနဲ့ကုန်သွယ်ရေးတိုးမြင့်တဲ့စီးပွားရေး၊တန်ရေးတမန်ရေးမဟာဗျူဟာကြောင့်လည်းဒီဒေသမှာမှောင်ခိုကုန်သွယ်ရေးကြီးထွားနေပါဗျ။မြန်မာနိုင်ငံဘက်မှာလည်းဒီဒေသကိုမြန်မာစစ်တပ်ကအစ်င့ငယ်အရာရှိတွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေထိန်းချုပ်ထားတာကြောင့်မှောင်ခိုသမားတွေနှစ်သက်တဲ့လမ်းကြောင်းဖြစ်နေပါဗျ။ဘာဖြစ်လို့မှောင်ခိုကုန်သွယ်ရေးတိတ်လွယ်ကူနေရတာပါလဲလို့လည်းစောင့်ပါရှင်ကမေးခွန်းထုတ်ထားပါဗျ။အိန္ဒိယနဲ့မြန်မာကြားမှာရှိတဲ့လွတ်လွတ်လပ်လပ်သွားလာလှုပ်ရှားမှုသဘောတူညီမှု Free Movement Regime အရနှစ်ဖက်နိုင်ငံအတွင်း16ကီလိုမီတာအထိဗီဇာကန့်သတ်ချက်မရှိဘဲသွားလာနိုင်ကြောင်းနှစ်နိုင်ငံဆက်ဆံရေးကလည်းရန်ဆောင်နေတာမဟုတ်တဲ့အတွက်နေကြားဆောင်တပ်တွေကလည်းခြံစည်းရိုးခတ်မထားတဲ့နေဆက်မှာကြိုကြားကြိုကြားသာရှိကြောင်းခက်ခဲကြမ်းတမ်းတဲ့မြေအနေအထားတွေရှိပေမဲ့ဒါဟာဒေသခံတွေအတွက်တော့ပြဿနာမဟုတ်ကြောင်းဒီအချက်တွေကမှောင်ခိုကုန်သွယ်ရေးကြီးထွားလာရခြင်းဖြစ်ကြောင်းရေးသားထားပါတယ်ရှင
်ဆောရရှိမက်နတိုင်းပြည်ရဲ့ငင်းငယ်ရေးလုပ်ငန်းစဉ်တွေကိုထိရောက်စွာလှုပ်ဆောင်နိုင်ဖို့အတွက်ဆိုပြီးစစ်တိုင်းငါးတိုင်းမှာမြမတက်မတော်ကတစ်ဖက်သက်အဖြစ်ခါရဆဲဆောင်ကြီးညာထားခဲ့တာကိုတက်တန်းနှလားထပ်တိုးလိုက်ပြန်ပါတယ်အဖြစ်ခရရဆဲထားခဲ့တဲ့6လအပါအဝင်တက်မတော်အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအကြားဆွေးနွေးမှုတွေနှစ်နဲ့ချီပြုလုပ်နေတဲ့ကြားကငင်းချင်းရေးလုပ်ငန်းစဉ်တွေခဏိအထိတည်တာတဲ့အောင်မြင်မှုတွေဘာကြောင့်မရှိသေးတာလဲဆိုတော့တောရရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါလိမ့်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-212-382-5554ဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုကျွန်တော်တို့ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုရေးသားပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကိုကြိုတင်ရေးသားပေးပို့လို့ရနိုင်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ
် VOA American Dance ဒိုင်းရိုက်လေလိုင်းအစီအစဉ်ကိုအင်ကာနက်စနေနေ့ညပိုင်းမှာထုတ်လွှင့်ပေးနေပြီးဒီအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-212-382-5554 ကိုဖြစ်စေ email address burmese@voanews.com ကိုဖြစ်စေဆက်သွင်းနိုင်ပါတယ်ခင်ဗျာအခုလက်ကျတာကတော့အပတ်စဉ် American Idiom အသုံးအင်္ဂလိပ်စာသင်ခန်းစာပါဒေါ်လလတန်က George Grow နဲ့အတူတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
ဒီနေ့ပြည့်တင်ပြမယ့် Idiom အသုံးကတော့
lipservice
ဖြစ်ပါတယ်စာလုံးပေါင်းက LIP lip ကနှုတ်ခမ်း SERVICE service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တဦးတယောက်ယောက်တွေဆောင်ရွက်ပေးတာလို့လုံးကောက်ဒီပေရတော့စခွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့ idiom ဆိုရဲတော့ဗိုက်ဒီပေကလည်းရှင်းနေလို့ဆိုရမှာပါကျမတို့မြန်မာနေစဉ်အတုံးပြောရမယ်ဆိုရင်တော့ပါဇက်နဲ့လောကလူတာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုလို့မရတာမျိုးကိုဆလိုတာဖြစ်ပါလေဒီအတုံးနဲ့ပတ်သက်လို့ George Grow ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Joe has promised to help his brother financially since he lost his job.But so far, it's just lip service. And his brother is in great trouble.
သူကြီးအလုပ်ပြုတ်သွားခြင်းကစလို့ဂျိုကငွေရည်ကြီးအကူအညီပေးပါမယ်လို့ခရီးပေးခဲ့တယ်။ဒါပေမဲ့လို့အခုချိန်ထိတော့ လောကိုကြည့်ပါပဲသူညီလေအတော့ကိုဒုက္ခရောက်နေလေလို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Joe has promised to help his brother financially since he lost his job but so far it's just lip service and his brother is in great trouble
ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးဆိုရင်ဘယ်လိုပြောမလဲ
lip service
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ပြောရအတွက်တော့ထွန်းလို့ပေးတဲ့ဒေါ်လာတန်ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်အခုတော့စီးပွားရေးကဏ္ဍအလဲပါတရုတ်မြန်မာနယ်စပ်မူဆယ်ကုန်သွယ်ရေးကိစ္စနဲ့နာနာသီးတွေတရုတ်ဘက်ကအဝေရက်သွားတာကြောင့်ဒီမှာစိုက်ပျိုးရေးသမားတွေအတွက်ဘယ်လိုအထိနာတယ်လဲဆိုတာကိုမူဆယ်နယ်စပ်ကတတိကုန်စီတိုင်းလုပ်ငန်းရှင်တူနဲ့ဆက်သွယ်ပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်သိငိထိုက်ကတင်ပြထားပါရခင်ဗျာ
တရုတ်ကအခုကောက်တယ်ဆိုတာမဟုတ်တရုတ်ကတော့ငကိုတွေကတော့သူကဟိုဟာ import အခုတော့ရှိသေးတာဒါပေမဲ့အခုကသူကလုံးလုံးကိုပိတ်ချပလိုက်တာဒီနာနတ်ဒီသူရဲ့သူ့နိုင်ငံထဲတင်သွင်းမှုကိုသူကပိတ်လိုက်တာ
ဆိုတော့ဆရာတို့ဒီမူဆယ်နေဆက် gate ကတခုပဲပိတ်လားတခြားဟာတွေရောအလုံးပိတ်လိုက်တာလားရှင
်သူနာနတ်ဒီတင်ဖို့မှုဟာဒီနေဆက် gate မှာအဓိကကြတာမူဆယ်လို့เออแต่ชาเนี่ยมาแล้วสู่တော့เอ๊ะเนเน่ป๊าปิ่นโปดาတော့ရှိมาวะလေအဓိကတင်ပို့တာဒီ one day cake မှာတင်ပို့သူကျွန်တော်တင်ပို့မှုတော့သူကပိတ်လိုက်တာသူအဓိကတရဝီခွဲပေါက်ကဒီ cake ပေါက်ကိုဒီ cake ပေါက်ကိုပိတ်လိုက်တာနဲ့ကိုသူကတော့ပိတ်လိုက်တယ်လို့ဖြစ်သွားတော့
တရုတ်ဖက်ကကြိုတင်အကြောင်းမကြားပဲနဲ့ရုတ်တရက်ပိတ်ချပစ်လိုက်တာလားဒါမှမဟုတ်အကြောင်းကြားပြီးမှအချိန်ပေးပြီးမှပိတ်တာပါလားရှင
်အာအကြောင်းကြားပြီးပိတ်တယ်ဆိုတာလေအချိန်ပိုင်းမှာပဲအရက်ပိုင်းပဲတရက်နှစ်ရက်ကြားပြီးတော့ဟိုပိတ်လိုက်တာပါအ
ဲ့တော့ဆရာကျွန်မစိုးရိမ်တာကဒီနနက်သီးတွေကတရုတ်ဖက်ကိုပို့ဖို့ဆရာတို့ဈေးကွက်ထဲမှာရောက်နေတဲ့အချိန်ဟိုဘက်ကရုတ်တရက်ပိတ်ချလိုက်တော့နနက်သီးတွေတောင်တင်တဲ့သဘောများဖြစ်သွားပါသလားဒီကုန်စီကြတော့လေ
အဲရုတ်တရက်အချိန်မှာတော့သူကတောင်တင်သွားတာတောင်းတင်တယ်ဆိုတော့အနေထားကြတော့ဘယ်လိုဖြစ်လဲဆိုဒီနနတ်ဒီပို့ကုန်နနတ်ဒီသူကထွက်ရှိတဲ့ဒေသကဒီနယ်စပ်မြင်းကျောင်းနဲ့ဒါကတ်နေတာပေါ့ဥမာဒီဘောလာရှိပြီးတယ်ဆိုတော့တည်င်းချက်ချင်းတော့သူတို့ကတော့ဒါမကူးစွတ်သေးပဲနဲ့ခဏတော့အချိန်လေးစောင့်ကြည့်လို့ရတယ်ဒါပေမဲ့တောင်းတင်တယ်ဆိုတာသိတော့များများမဟုတ်ဘူးတော့နည်းနည်းပါးပါးတောင်းတင်နေတဲ့ဟာတွေကိုသူကအဲ့မှာဒေသတွင်းမှာလက်လီပြန်ရောင်းတာတော့ရှိတယ်အဲ့ပြက်နာအကြီးကြီးမဖြစ်ခဲ့တာပါလဲဆိုအဲ့ဒီနေ့ကစထွက်တာ哦စထွက်တဲ့အချိန်မှာသူကသိပြီးပမာဏမများသေးဘောတော့အဲ့ဒါရောက်သူစစချင်းပြိတဲ့အချိန်မှာတော့ဒီလိုကားအသေးအများကြီးလေဒီလိုမျိုးတောင်းတင်တာတော့မရှိဘူးပေါ့အမေရေရှည်မှာတော့ဒါဒီနနတ်တီးတွေကတော့များများထွက်ရှိမဲ့သဘောတွေရှိတော့နော်
ကုန်းတွေကမဝယ်ခြင်းလို့ပိတ်တာလားအစိုးဒီယူနန်ဆိုရဘက်ကပိတ်တာလားသူတို့ကဘလို့သဘောနဲ့ပိတ်တာပါလဲ
အခုပိတ်တာကဘဟုအစိုးရလက်အောက်မှာရှိတဲ့သူရဲ့အောက်ခွန်ဌာနကပိတ်တာဒါမှမဟုတ်လေသူကဟိုဘာခေါ်လဲဆိုတော့တရုတ်ဖက်က AQSIQ ခေါ်တော့ဘာသူရဲ့အရေးအသွေးထိန်းချုပ်ရေးနဲ့နောက်ပြီးတော့ဟိုဘာခေါ်မလဲယောဂတာစီရေပေါ့ကျွန်တော်ဖက်ပြ FPA လို့မျိုးပါလေနော်အစားအသောက်ထိန်းသိမ်းကုကဲရေးဌာနကပြည်ဝင်အစားအသောက်ထိန်းသိမ်းကုကဲရေးဌာနလို့ခေါ်မှာနော်အဲ့ဒီကဖိတ်လိုက်ဖိတ်လိုက်တယ်ဆိုတော့အနေဒါကဒါကတော့ကျွန်တော်ဆိုလိုတာအဲ့လိုမျိုးဖိတ်မယ်ဆိုရင်လည်းတော့ဒီကတင်ပို့တဲ့နာနတ်ဒီတွေကဒီဟာဘုဒ္ဓဆေးတက်ခြင်းတက်ချက်များနေလို့လားစားသုံးရမသိလို့လားဆိုတော့အဲ့ဒါမျိုးလက်ခံလို့ရတယ်တောက်ချောက်ဟိုဟာနိ20 30လောက်ဒီပို့နေတဲ့ပစ္စည်းတစ်ခုကိုရုပ်ရက်အဲ့လိုမျိုးပိတ်ပြီးတော့ခိုင်မာတဲ့အကြောင်းရင်းမရှိဘဲနဲ့ပိတ်တယ်လို့ယူဆရတယ်။အဲ့
တော့ဒီအခုနနက်သီးတောင်သူတွေအတွက်ရောဘလောက်ထိခိုက်နစ်နာပါသလဲရှင်ဘလောက်ပမာဏလောက်ရှိပါလဲ
။မလောက်တဲ့ပြောဖို့စောသေးတယ်အခုပိတ်လိုက်တယ်ဆိုတာခုနကပြောလို့သူကအစပိုင်းပဲရှိသေးတာပမာဏက ိခိုင်းမျက်နာမှုပမာဏကတော့ရေးစီမှာသူကပေါ်လာမှာပေါ့လေနော်နာနတရားအခုဒီရက်ပိုင်းတွေကစပြီးအထွက်များလာလိမ့်မယ်အထွက်များများလာတယ်လို့ဒါတိခိုင်းမျက်နာမှုကရှိတာအဲ့လိုမျိုးတော့ရှိတော့နောက်ပိုင်းဤအတွက်များလာပြီးတော့အဲ့ဒီမှာတင်ပို့မှုလမ်းကြောင်းကပိတ်ဆို့နေတယ်ဆိုရင်ဒါမှမဟုတ်ရင်တင်ပို့မှုလမ်းကြောင်းကကျဉ်းမြောင်းသွားတယ်ဆိုရင်ဒါကုန်ကြစရိတ်တွေလည်းများလာမယ်နောက်ပြီးတော့ပြင်ပမှုမရှိဘဲနဲ့ဒီအပုံနာတွေထွက်လာမယ်ဆိုရင်ဒါတပူပြင်းနဲ့ပြင်ပမှုပမာဏပိုများလာမယ်ဘယ်လိုနော
်ဒီစိတ်တလုံးတရက်တို့တခွားတို့ဖရဲတို့ပေါ့နော်ဒီဟာတွေဈေးကွက်ရောက်တော့ရောသေးချာပါရက်လားရှေ့လျှောက်ဈေးကွက်သေးချာမှု
တော့ကျွန်တော်တို့ဈေးကွက်က AQSIQ နဲ့ကျွန်တော်နိုင်ငံသဘောတူညီချက်နော်လက်မှတ်ထိုးထားတဲ့အမေသား MOU ဆိုရတဲ့အမေသားစံပြင်စာညွှန်းတဲ့ကြည့်ရင်တော့ဒါကကျွန်တော်တို့ခိုင်မာမှုရှိပါတယ်ခိုင်မာမှုရှိမယ်လို့လည်းယူဆပါတယ်။ဒါဆိုကျွန်တော်တင်းနာအတိကဒီ28ဒီ28ရုံတွေကနေတင်ဖို့နေတဲ့ဖေတခွာအရေးဒီတခွာမွေးနဲ့ကျွန်တော်အရေးဒီလိုမျိုးအတိကပုံနေကြတော့ခိုင်မာမှုရှိမယ်လို့ကျွန်တော်ဒါယူဆပါတယ
်။အဲ့တော့အခုလောလောဆယ်ဒီနနတ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီမြန်မာဆွေရဘက်ကတခုခုဟိုလှုပ်လာတာလောလောဆယ်သူတို့ဘက်ကဒီကိစ္စနဲ့ပတ်သက်ပြီးတော့စိတ်ဝင်စားမှုပြလာတာမျိုးရောရှိပါလားဆရာ
အခုလောဆယ်ဒါဒီအကျိုးတခုဖြစ်လာရေဆိုရင်ကျွန်တော်ဘက်ကလည်းစိတ်ဝင်စားမှုပြလာပါတယ်အများကြီးစိတ်ဝင်စားအာရုံစိုက်ပြီးတော့လှုပ်နေတာလည်းကျွန်တော်မြင်ရကြားရတယ်မြန်မာနိုင်ငံဥမာအပြင်ဒီကျွန်တော်တို့ဒီကျွန်တော်ဒီဟက်စီကွာဒီဘွားကူတန်းဝင်ကြီးဌာနစိုက်ကနေဒီတေးုပ်ဆက်တို့အတေးရုပ်ခက်တို့သူကဆက်တွေ့ပြီးတော့ဒါညီနိုင်ဆောင်ရနေ
အစိုးရဘက်ကရောဒီနေဆက်ကုံသွဲရေးမှာဒီလိုဖြစ်နေတဲ့ကိစ္စကိုဘလောက်များစိတ်ဝင်စားမှုရှိပါသလဲဘလောက်ကူညီပါသလဲရှင်ဆရာ
ဟိုကျွန်တော်တို့အစိုးရကလည်းဒါအခုလက်ရှိအစိုးရအနေနဲ့လည်းဒီကိစ္စတွေမှာသူကစိတ်ဝင်စားမှုတော့ပြပါတယ်စိတ်ဝင်စားမှုရှိပြီးတော့စူးစမ်းမှုလည်းရှိတယ်နောက်ပြီးတော့ဟိုသူတက်ဆိုင်ရာဝန်ကြီးဌာနအဲ့လိုမျိုးကဒီဘကူတန်းဝင်ကြီးဌာနတို့လိုမျိုးကတော့ဒါအောက်ခြေမှာအပေါ်မှာတော့အတောက်လျှောက်တော့ဟိုဟာညီတိုင်းဆောင်ရွက်နေတယ်လို့ကြားတာပဲဒါပေမဲ့အာယုံစိုက်ပြီးလှုပ်ဆောင်မှုအပိုင်းကတော့အဲ့ဒီအာယုံစိုက်ပြီးလှုပ်ဆောင်မှုဆိုတာကတူကဖြစ်ပေါ်လာတဲ့အကျိုးကျေးဇူးကိုပဲကြည့်ရမှာပေါ့နော်လောလောဆယ်တော့တိတ်ပြီးတော့အရင်များနဲ့ထူးထူးကြားပြောင်းလဲတိုးတက်လာတာတော့မရှိသေးပါဒါပေမဲ့တိထက်ပို့ပြီးတော့အာယုံစိုက်ပြီးတော့သာဆောင်ရဖို့လိုတယ်ဒါကျွန်တော်တို့ဒီကြည့်ပေါ့နိုင်ငံအစိုးရချင်းပို့ပြီးအားထည့်ဆောင်ရဆောင်ရရမယ်အပိုင
်းမတ်တင်ကြီးထရဲ့ကြီးပွားရေးကဏ္ဍတင်ပြချက်ဖြစ်ပါတယ်အခုတခါတော့သုတဆုံလင်အမေရိကန်တခွင်ကိုနားဆင်ကြရပါမယ်အမေရိကန်လွတ်လပ်ရေးအကြောင်းကိုအောင်နဲ့အတူမတ်စုမုံကကူညီတင်ဆက်ပေးထားပါတယ်နားဆင်ကြည့်ကြပါခင်ဗျာ
ဘုရားပန်အစီအစဉ်ကိုတော့ဇလိုင်က၄ရက်နေ့မှာကြာရောက်တဲ့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့အကြောင်းနဲ့ဆက်လိုက်အောင်ပါမဆွမွန်ရေ
ဟုတ်ကဲ့ပါဒီနေ့ကျင်းပမယ့်လွတ်လပ်ရေးနေ့အကြောင်းမတင်ပြခင်မှာလွတ်လပ်ရေးနေ့ဘလို့ပေါ်ပေါက်လာတယ်လဲဆိုတဲ့အကြောင်းကိုအရင်ဆုံးပြောပြပေးပါလားကိုအောင်အောင
်1986ခုနှစ်ဇလိုင်က၄ရက်နေ့မှာမြောက်အမေရိကတိုင်းမှာရှိတဲ့ဗြိတိရှ်ကိုလိုနီနယ်မြေ73ခုထဲကနေဗြိတိရှ်လက်အောက်ကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာစာတမ်းကိုထုတ်ပြန်ခဲ့ပါတယ်အဲ့ဒီမတိုင်ခင်တစ်နှစ်လောက်ကလေးကလွတ်လပ်ရေးအတွက်စစ်ပွဲတွေစတင်ခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုရဲ့အချုပ်အခြာအာဏာကိုအတိမတ်ပြုတဲ့ပါရီငြိမ်းချမ်းရေးသဘောတူညီချက်အစအကျိုးချုပ်ဆိုတဲ့1983ခုနှစ်ကျမှဒီစစ်ပွဲတွေအဆုံးသတ်ခဲ့တာပါအင်္ဂလိပ်တွေကိုပြန်လည်တော်လှန်ခဲ့ပြီးတဲ့နောက်ဒီလွတ်လပ်ရေးကြေညာစာတမ်းမူကြမ်းကိုရေးဆွဲသူကတော့ဗာဂျီးနီးယားပြည်နယ်ကအသက်32နှစ်အရွယ်သောမတ်စ်ဂျက်ဖာဆင်ပါ
အဲ့ဒီကြေညာချက်ထဲမှာဗြိတိန်ရဲ့တတိယမြောက်ဂျော့ချ်ဘရင်ပေါ်မှာဆန့်ကျင်ရေးသားထားတဲ့အချက်လက်တွေလည်းပါဝင်တယ်လို့သိရတယ်ကိုအောင်ရဲ့
ဟုတ်ပါတယ်ဗျာတကယ်တော့လေလော့ဂရန်ဆိုတာတိတ်အလဲပြောင်းနေများလာတယ်လို့ပြောရမှာပါဒီလွတ်လပ်ရေးမရခင်ကာလတွေမှာကိုလိုနီနယ်မြေမှာနေထိုင်ကြသူတွေဟာတတိယမြောက်ဂျော့ချ်ဘရင်ရဲ့မွေးနေ့တိုင်းပျော်ပွဲရှင်ပွဲတွေလို့ခေါင်းလောင်းတွေတီးမိဘုံပွဲတွေလုပ်ခဲ့တာကနေလွတ်လပ်ရေးကြေညာပြီးနောက်ပိုင်းမှာတော့အမေရိကမှာဘရင်စနစ်အဆုံးသတ်တဲ့အထိမ်းအမှတ်အနေနဲ့ဒီဂျော့ချ်ဘရင်ရဲ့အခေါင်းပုံကိုမိရှို့ပြီးတော့အောင်ပွဲခံခဲ့ကြပါတယ်
လူလူရဲ့ဆန္ဒနဲ့ဆန့်ကျင်ပြီးတော့အုပ်စိုးခဲ့သူတွေအတွက်ကြုံလာရတဲ့အဖြစ်မျိုးလို့ပြောရမယ်နဲ့တူတယ်နော်ကိုအောင်ရဲ့
တိတ်ဟုတ်တာပေါ့ဗျာအဲ့ဒီအချိန်ကလွတ်လပ်ရေးကြီးညာစာရင်းကိုဖတ်ကြရင်ပျော်ဝဲရှင်မွေးတွေဆင်နွှဲကြကြီးတက်ပွဲတွေနဲ့အမြောက်တွေလည်းပြစ်ဖောက်ပြီးတော့ဒီလွတ်လပ်ရေးနေ့ကိုကြိုဆိုခဲ့ပါတယ်ဖီလာဒဲဖီးယားမြို့မှာပထမဆုံးလွတ်လပ်ရေးနေ့အခမ်းအနားကို1989ခုနှစ်ဇူလိုင်လ4ရက်နေ့မှာကျင်းပခဲ့ပါတယ်
ဟုတ်တယ်ရှင်အဲ့ဒီနောက်မှာတော့1982ခုနှစ်မှာမာဆာချူးဆက်စ်ပြည်နယ်ကနေပြီးတော့ဇူလိုင်လ4ရက်နေ့ကိုအများပြည်သူအားလိုက်ရက်နေ့အဖြစ်တရားဝင်သတ်မှတ်ခဲ့ပါတယ်1832ခုနှစ်ဗြိတိန်နဲ့အမေရိကန်စစ်ပွဲနောက်ပိုင်းကာလတွေမှာတော့လွတ်လပ်ရေးနေ့အထိမ်းအမှတ်ကျင်းပတာတွေပိုများလာပြီးတော့1880ခုနှစ်အရောက်မှာတော့အမေရိကန်လွှတ်တော်ကနေဇူလိုင်လ4ရက်ကိုပြည်ထောင်စုအားလက်ရက်အဖြစ်နဲ့သတ်မှတ်ပေးခဲ့ပါတယ်1942ခုနှစ်အရောက်မှာတော့ပြည်ထောင်စုအစိုးရဝန်ထမ်းတွေအတွက်လုံအားကရရှိတဲ့အားလက်ရက်အဖြစ်ပြင်ဆင်သတ်မှတ်ပေးခဲ့ပါတယ
်အမေရိကန်နေရာဒီကာလအလဲပိုင်းမှာကြာရောက်တဲ့ဒီလွတ်လပ်ရေးနေ့ဟာမျိုးချစ်ဝါဒရဲ့တင်ဂီတာဖြစ်အမျိုးသားရေးအရာအရေးပါတဲ့နေရာမှာဆက်ရှိနေပြီး19ရာစုနောက်ပိုင်းကာလတွေမှာတော့ဒီလွတ်လပ်ရေးနေ့ကိုရောက်တိုင်းပျော်ပွဲရှင်ပွဲတွေကျင်းပသလိုမိသားစုမိတ်ဆွေတွေလည်းပြန်လည်တွေ့ဆုံပြီးလွတ်လပ်ရေးနေ့ကိုအတူဖြတ်သန်းနေရှိပါတယ်
အမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာအရေးပါတဲ့စာတမ်းနှစ်ခုကတော့ဒီလွတ်လပ်ရေးကြေညာစာတမ်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေတို့ပဲဖြစ်ပြီးတော့မြို့တော်ဝါရှင်တန် DC မှာရှိတဲ့အမျိုးသားမော်ကွန်းတိုက်မှာပြသထားပါတယ်။တောမတ်ဂျက်ဖာဆန်ရဲ့လက်ရေးနဲ့ရေးထားတဲ့လွတ်လပ်ရေးကြေညာစာတမ်းမူပွားတစ်ခုကိုတော့နယူးယောက်ဗဟိုစာကြည့်တိုင်မှာပြသထားတယ်ရှင်။
တောမတ်ဂျက်ဖာဆန်ကဒီလွတ်လပ်ရေးကြေညာစာတမ်းကိုရေးသားခဲ့ပြီးစာသားအချုပ်ကိုတော့မြင်တာထားပါတယ်။နောက်ဆုံးအပြစ်သက်ရေးသားတဲ့ကြေညာစာတမ်းမှာကအဲ့ဒီစာသားတွေမပါတဲ့အတွက်သူအတော်လေးစိတ်မကောင်းဖြစ်ခဲ့တယ်လို့ဆိုရတယ်။တောင်ပိုင်းကိုလိုနီဒေသတချို့ကိုနှစ်သိမ်းတဲ့အနေနဲ့ကျုံကုံကူးမှုနဲ့ပတ်သက်ပြီးတော့ရေးသားထားတဲ့စာသားတချို့ကိုဒီကြေညာစာတမ်းကနေပြဖြတ်ထားခဲ့ပါတယ်
။တကယ်တော့လေအသားအရောက်ခွဲခြားမှုစနစ်ဆိုးဆိုတာအမေရိကန်ပြည်ထောင်စုသမိုင်းမှာအချိန်တော်တော်ကြာတဲ့အထိဆက်ရှိနေခဲ့ပြီးတော့ဒီမတရားမှုကိုအမေရိကန်သမ္မတအဆက်ဆက်ကတဖြည်းဖြည်းချင်းပြောင်းလဲခဲ့ရတာပါ။သမ္မတအီဗရာဟင်လင်ကွန်အပါအဝင်1948ခုနှစ်ဇူလိုင်လ26ရက်နေ့တုန်းကဆိုရင်အမေရိကန်စစ်တပ်နဲ့ပြည်ထောင်စုအစိုးရအဖွဲ့တွေထဲမှာအသားအရောက်ခွဲခြားမှုတွေကိုအဆုံးသတ်ဖို့အတွက်သမ္မတဟင်နရီထရူမန်ကအမိန့်ထုတ်ခဲ့ရပါတယ်။လက်နက်ကိုင်တပ်တရဲ့ဦးစီးချုပ်အနေနဲ့ရောနိုင်ငံတော်သမ္မတတယောက်အနေနဲ့ထုတ်ပြန်လိုက်တဲ့ဒီအမိန့်ရဲ့ရည်ရွယ်ချက်ကတော့အသားအရောက်လူမျိုးဘာသာတရားကိုအခြေမခံမဲနဲ့လူတိုင်းမှာညီမျှတဲ့အခွင့်အရေးရနိုင်မှုဖြစ်တယ်လို့သမ္မတထရူမန်ကပြောခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုရဲ့အမြင့်ဆုံးဥပဒေအဖြစ်သတ်မှတ်ထားတာကတော့နိုင်ငံဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဖြစ်ပါတယ်။ဒီဖွဲ့စည်းပုံရဲ့အစမှာအစစအရာရာပြည်စုံတဲ့ပြည်ထောင်စုခိုင်မာတဲ့တရားဥပဒေစနစ်တည်ငြိမ်မှုရှိတဲ့အနေအထားတရားဥပဒေအရအာမခံချက်ပိုကောင်းမွန်တဲ့အထွေထွေလူမှုဖူလုံရေးစနစ်နဲ့ရရှိထားတဲ့လွတ်လပ်ရေးကိုခိုင်မာအောင်အမေရိကန်နိုင်ငံသားတွေအနေနဲ့အစွမ်းကုန်ဆောင်ရွက်ပြီးအကောင့်တွေပေါ်သွားမယ်ဆိုတဲ့အချက်လဲပါဝင်ပါတယ်။လွတ်လပ်ရေးနေ့အကြောင်းကိုပြောမယ်ဆိုရင်တော့နိုင်ငံတော်တချင်းဖြစ်တဲ့ The Star Spangled Banner အကြောင်းလည်းခြံထားလို့မရပါဘူး
1932ခုနှစ်မှာမှနိုင်ငံတော်တချင်းအဖြစ်နဲ့တရားဝင်သတ်မှတ်ခဲ့တဲ့ The Star Spangled Banner ဟာမျိုးချစ်စိတ်လှုံ့ဆော်ပေးတဲ့လူကြိုက်အများဆုံးတေးသွားအဖြစ်နဲ့ရာစုနှစ်ကြော်ကြာရှိနေခဲ့တာပါ Maryland ပြည်နယ် Baltimore မြို့က Matt Henry Candidate ကိုတော့1832ခုနှစ်စစ်ပွဲကာလမှာအင်္ဂလိပ်ရေတပ်ကနေအကြီးအကျယ်တိုက်ခိုက်ခဲ့ရကနောက်ဆုံးလက်လျှော့ပြီးတော့ပြန်သွားချိန်နဲ့တိုင်အောင်တော့မှအဲ့ဒီခံတပ်မှလွှင့်ထူထားတဲ့အလံကြီးဟာအထီးခိုက်မရှိပဲတလူလူလွင့်နေတာကိုတွေ့ရပြီးတဲ့နောက်မှာတော့ရှင်းနေတူလည်းဖြစ်တဲ့ Francis Scott Key ဟာဒီနိုင်ငံတော်တချင်းစာသားကိုရေးသားခဲ့တာဖြစ်ပါတယ်
။အဲ့ဒီအချိန်တုန်းကတော့ Mac Henry Kennett ကိုကာကွယ်ကြစို့လို့ခေါ်ကြတဲ့ဒီကဗျာစာသားကို Baltimore သတင်းစာနှစ်ဆောင်မှာရိုက်နှီးထုတ်ဝေခဲ့ပြီးတဲ့နောက်မှာအရှိဘက်ကန်ယူရန်တကြောကမြို့ကြီးတွေကိုဟင်းလင်းမြန်မြန်ပြန့်နှံ့သွားပါတယ်။1822ခုနှစ်နိုဝင်ဘာလမှာတော့ The Star Spangled Banner ခေါင်းစဉ်နဲ့ပထမဆုံးအကြိမ်ပုံနှိပ်ဖြန့်ချီခဲ့ပါတယ်။
အမေရိကန်သမိုင်းမှာအရေးပါခဲ့တဲ့နိုင်ငံရဲ့အခြေခံအကြဆုံးဥပဒေတွေဖြစ်တဲ့လွတ်လပ်ရေးကြေညာစာတမ်း၊နောက်တော်လှန်ရေးကာလအတွင်းမှာရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေ၊အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေ၃ခုစလုံးကိုကြည့်ရှုလေ့လာခြင်းနဲ့ဆိုရင်တော့ဝါရှင်တန်ကနေမိုင်140လောက်ဝေးတဲ့ပါစဗေးနီးယားပြည်နယ်တဲကဖီလာဒဲဖီးယားမြို့မှာရှိတဲ့ Independent Hall လို့ခေါ်တဲ့လွတ်လပ်ရေးအဆောက်အဦးမှာတွားပြီးတော့ကြည့်ရှုနိုင်ပါတယ်။၁၈ရာစုနှစ်လောက်တုန်းကတော့အမေရိကန်ပြည်ထောင်စုစပြီးတော့တည်ထောင်ခဲ့ရာဖီလာဒဲဖီးယားမြို့ဟာအရေးပါတဲ့အခမ်းကဏ္ဍကနေပါဝင်ခဲ့ပြီးတော့နှစ်စဉ်တန်းနဲ့ချီတဲ့လူတွေလာရောက်လည်ပတ်လေရှိပါတယ်။အမေရိကန်သမိုင်းကိုလေ့လာနိုင်အောင်ဒေသခံအဖွဲ့အစည်းတွေဘက်ကလည်းဆောင်ရွက်ပေးထားပါတယ်ရှင်
။နှစ်စဉ်တိုင်းဇူလိုင်လ၄ရက်နေ့ရောက်တိုင်း မေရိကန်နိုင်ငံတော်ဝန်ကမြို့ကြီးတွေမှာမီးရှို့မီးပန်းတွေပစ်ပေါက်ဂုံပြုကြသလိုမြို့တော်ဝါရှင်တန်ဒီစီမှာဆိုရင်လည်းဂီတဖြိုပြီးပွဲတွေပရိတ်စီတန်လှည့်လည်ပွဲတွေနဲ့အထူးစီကားလာပါတယ်လွတ်လပ်ရေးနေ့ညနေဆောင်မှာတော့ဂီတဖြိုပြီးပွဲကိုပင်မလှတ်တော်အဆောက်အဦးကြီးနောက်ဖက်မြက်ခင်းပြည်မှာကျင်းပလေရှိပါတယ်ဒီဂီတဖြိုပြီးပွဲဟာအခမဲ့ဖြစ်ပြီးဘသူမဆိုလာရောက်ကြည့်ရှုလို့ရပါတယ်လူများကြီးတက်ရောက်လို့ရှိတာကြောင့်ညနေ3နာရီခန့်ကလေးကစတင်ဝင်ရောက်နေရာယူနိုင်ပါတယ်
ဟုတ်တယ်ကိုအောင်ရဲ့စုမုံလဲဝါရှင်တန်ဒီစီရောက်ကြတဲ့ကဒီဇူလိုင်လ4ရက်နေ့ပွဲတိုက်ကိုမဖြစ်မနေသွားပါတယ်အဲ့ဒီနေရာမှာကတော့လုံခြုံရေးကတင်းကျပ်ထားတယ်ဆိုပေမဲ့အစားအစာနဲ့တောက်စရာတွေတော့ယူလာခွင့်ပေးထားပါတယ်ရုပ်မြင်သံများကနေကြည့်မယ်ဆိုရင်တော့ည8နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပြသပါတယ်ဓာတ်ပုံတွေဗီဒီယိုတွေရိုက်ကူးခွင့်ရှိပေမဲ့လည်းရောင်းချခွင့်ကိုတော့ပိတ်ပင်ထားပါတယ်Constitution လမ်းမကြီးတခြားမှာဆိုရင်တော့ City Wide နဲ့ပါဝင်တဲ့ခြိတက်လမ်းလျှောက်ပွဲကျင်းပပါတယ်။ညဘက်ရောက်ပြီးဆိုရင်တော့အမျိုးသားရင်ပြင်မှာပစ်ဖောက်တဲ့မီးရှူးမီးပန်းတွေကို Washington DC ရဲ့ဗတ်ပေါင်းဆောင်ကနေကြီးရှုလို့ရပြီးတော့ Potomac မြင်းနဲ့တစ်ဖက်ကဗာဂျီးနီးယားပြည်နယ်ကပါလူတွေတိတ်နဲ့ချီပြီးကြီးရှုကြပါတယ်ရှင
်။ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆုံနဲ့ American တခွင်ကိုနားဆင်ခဲ့ရတာပါဒီအစီအစဉ်ကိုတောက်ချန်နေညမှာအစ်စ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနက်မှာလည်းပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြပါရခင်ဗျာ
ဒီ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bambies app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Bambies လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Bambies app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လေ burmese@voanews.com ကို email ရေးသားပေးပို့နိုင်ပါလိ
မ့်မယ်။ VOA မြန်မာပိုင်းရဲ့ radio, video နဲ့သတင်းစာသားတွေကို mobile phone မှာအချိန်မရွေးအလွယ်တကူရယူနိုင်မယ့် VOA mobile application ကို download ထည့်သွင်းထားသူတွေအနေနဲ့လာမယ့်စနေနေ့နေ့လယ်တနင်္ဂနွေကနေညနေ6နာရီအတွင်းမန္တလေးမြို့ Diamond Plaza Shopping Mall မှာ VOA ရဲ့အထူးလက်ဆောင်တွေလာရောက်ထုတ်ယူနိုင်ပါတယ်။စနေနေ့နေ့လယ်တနင်္ဂနွေကနေညနေ6နာရီအတွင်း Diamond Plaza ကိုအရောက်လာပြီးဂီတဖျော်ပြပွဲတွေနဲ့အတူ VOA ရဲ့လက်ဆောင်တွေလာယူကြပါခင်ဗျာ။ VOA Mobile Application ထည့်သွင်းဖို့အခက်အခဲဖြစ်နေသူတွေကိုလည်းကူညီထည့်သွင်းပေးဖို့စီစဉ်ထားပါတယ်။VOA မြန်မာအတန်ရဲ့2019ခုနှစ်ဇူလိုင်လ2ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုမနက်ပိုင်းထုတ်လွှင့်ပေးနေတဲ့တနားရီအစီအစဉ်အစဆုံးကိုမနက်8နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19 41တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ။ဒီကနေ့မနက်ပိုင်းအစီအစဉ်ရဲ့နောက်ဆုံးရမြန်မာနိုင်ငံနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်ခင်ဗျာ။
အီရန်နျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်အတွက်ထိန်းချုပ်ဖို့2015မှာနိုင်ငံတကာနဲ့ချုပ်ဆိုထားတဲ့သဘောတူညီချက်အရသိမ်းဆည်းထားဝင်ရှိတဲ့တန့်စင်ယူရေနီယံကန့်သတ်ပမာဏထက်ကျော်လွန်ပြီးသူထားရှိတယ်လို့အီရန်အစိုးရကကြေညာခဲ့ပြီးတဲ့နောက်မှာအီရန်ကိုဘယ်တော့မှနျူကလ িয়ার လက်နက်ထုတ်ခွင့်ပေးမှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်။အီရန်နေနဲ့ယူရေနီယံတန့်စင်ပမာဏကိုသတ်မှတ်ချက်တဲ့ပိုသိမ်းမထတဲ့တယ်လို့အမေရိကန်အစိုးရကအီရန်ပေါ်မှာဆက်ပြီးဖိအားပေးသွားမယ်လို့လည်းပြောပါတယ်။ဟောင်ကောင်ကျွန်းမှာဆန္ဒပြသူတွေရဲ့အလွန်ကျွမ်းကျန်းဖက်မှုနဲ့ဖျက်လို့ဖျက်ဆီးလို့ရတွေ့ကြောင်းလူအများအပြားစိတ်မကောင်းဖြစ်ရတယ်လို့ပြဿနာပေါင်းစုံကျုံနေရတဲ့ဟောင်ကောင်ကအုပ်ချုပ်ရေးမှူးကယ်ရီလမ်ကအင်ကာနေမှာပြောဆိုလိုက်ပါတယ်။ဥပဒေပြည်ရေးကောင်စီအဆောက်အုံနဲ့အချိန်တိုလေးတွင်ဝင်အတင်းဝင်ရောက်ခဲ့ကြတဲ့ဆန္ဒပြသူတွေဟာအလွန်ကျွမ်းကျန်းဖက်ပြီးဖျက်ဆီးမှုကြောင်းလူပေါင်းများစွာကိုဝမ်းနဲ့တုန်လှုပ်ခဲ့တာတွေ့ရတယ်လို့လည်းအုပ်ချုပ်ရေးမှူးကပြောပါတယ်။မြန်မာနိုင်ငံမှာကြီးမားချေပြန့်တဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ခံတာဝန်ယူမှုရှိလာစေရန်အနိကဆောင်ကြဉ်နေတယ်လို့ကုလသမဂ္ဂတွင်းရင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Scrigner Bugner ကတင်းလာနေမှာပြောကြားလိုက်ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ကြီးဦးဟောက်သူဆွမ်းကလည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေစီမြန်မာအစ်မင်းအရာရှိအဖွဲ့တို့ဖွဲ့တွားရောက်ဖို့ရှိတယ်လို့ဆွေးနွေးပွဲမှာပြောပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာဟာဇူလိုင်လ1ရက်ကနေ9ရက်နေ့ထိတရုတ်နိုင်ငံခီးစင်ကိုတွားရောက်နေပါတယ်။မြန်မာနဲ့ရင်းနှီးတဲ့တရုတ်အနေနဲ့ရွန်ဂျာပဋိပက္ခဖြစ်ရှင်းမှာပိုအရေးပါတဲ့ခဏကပါလာဖို့မျှော်မှန်းထားတာပါ
။ဒ ဒီကနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံကသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ကျွန်တော်ကတော့ရေမထုံပါဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထုတ်လွှင့်မဲ့အစီအစဉ်တွေကို9.2 second 9.2 second နဲ့ 9.25 တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.